မြန်မာနောက်သတင်းဌာနအရေးအချုပ်ကိုဆွေးဝင်းကိုတရားစွဲဆိုအမှုဖွင့်ခံထားရတဲ့အကြောင်းရင်းနဲ့ပတ်သက်ပြီးတော့သာသနာရေးဝန်ကြီးဌာနရဲ့သဘောထားမှတ်ချက်တွေကိုဒီကနေ့ဧပြီလ5ရက်နေ့ရဆွေးနဲ့အကြောင်းပြန်ကြားလိုက်တာမှာလက်ရှိကိစ္စရပ်တွေအပေါ်အကျိုးတရားမှုရှိတယ်လို့ကိုဆွေးဝင်းရဲ့ဥပဒေအကျပ်ပေးပုဂ္ဂိုလ်တရားလွှတ်တော်ရှိနေကြီးဦးခင်မောင်မြင့်ကခုလိုပြောပါတယ်သတ္တမယဝန်ကြီးဌာနဘက်ကတော့ဒါဟာကြားဝင်ညှိနှိုင်းပေးတာမျိုးမဟုတ်ပဲကိုယ်စီဝင်းရင်တင်ပြမှုအပေါ်ဥပဒေရှိကောင်းကနေတုံ့တက်ပြီးတော့သဘောထားထုတ်ပြန်ထားတာဖြစ်တယ်လို့ပြောပါတယ်ဒီကြောင်းအပြည့်စုံကို VOA မြန်မာပိုင်းသတင်းတောက်မင်းမြင့်ခိုင်ကသတင်းပေးပို့ထားပါတယ
်ကိုယ်စီဝင်းကိုမန္တလေးမှာအမှုဖွင့်ထားတာနဲ့ပတ်သက်ပြီးမန္တလေးမဟာအောင်မြေမြို့နယ်အမှတ်9ရဲစခန်းတာဝန်ရှိသူတွေကရန်ကုန်မြို့ကြောက်တရာရဲစခန်းမှာကိုယ်စီဝင်းကိုစစ်ချက်ယူတာသတိကံပစ္စည်းရယူရာတွေလုပ်ပြီးတဲ့နောက်ကိုဆွေဝင်းရဲ့ဥပဒေအကျံပေးဦးခင်မောင်မြင့်ကသတင်းတောက်တွေကိုအခုလိုပြောလိုက်တာပါ
အခုဒီသာသနာရေးဝန်ကြီးဌာနကိုယ်တိုင်ကဒီတုံ့နှုံထားတဲ့သကလုံးကြီးသူ့ရဲ့ပေါ်ပြချက်ဒီအစီအစဉ်မှုမမြောက်ဘူးဆိုဥပဒေအကူအကားတွေနဲ့ဒါပြီးရင်ကျွန်တော်ဆိုင်ရလေးပေးပါမယ်ဆရာတို့ဆက်ဖို့ရိုက်သွားလို့ရတယ်เนาะကျွန်တော်ဒီမှာလည်းသူတို့ကနေတရားဝင်ကျွန်တော်ယူလာခဲ့တယ်ဟိုဒီမှတ်ချက်ပေးလိုက်ခြင်းကြောင့်ဒီမှုယူပေါ်မှာအများကြီးကျိုးတက်အောင်ရှိသွားတာပေါ့เนาะဖို့တူပဲတပြိုင်နက်တည်းမှာကိုဆွေဝင်းကိုဟိုအရေးယူပေးဖို့ဆိုပြီးလက်မှတ်တို့တောင်းဆိုနေကြတဲ့လှုပ်ရှားမှုတွေလည်းဒီမှတ်ချက်ကြောင့်ဒါရပ်တန့်သွားနိုင်အဲ့ပုံမှန်လည်းအကျိုးတရားမှုရှိတာပေါ့နော
်ဦးရသူရဲ့ဂုံတိတ်ခါကိုညှိုးနှွမ်းစေတဲ့ရေးသားချက်တွေကိုကိုဆွေဝင်းကရေးသားခဲ့တဲ့အတွက်ဆက်သွယ်ရေးဥပဒေနဲ့မဟာအောင်မြေရဲစခန်းမှာအမှုဖွင့်ထားတာသာသနာညှိုးနှွမ်းစေတဲ့ဆိုတဲ့စွဲချက်နဲ့ကြောက်တရာတရားရုံးမှာအမှုဖွင့်တိုင်ကြားတာတွေအပေါ်သဘောထားမှတ်ချက်ပေးဖို့ဧပြီ3ရက်နေ့ရက်စွဲနဲ့သာသနာရေးနဲ့ယဉ်ကျေးမှုဝန်ကြီးဌာနဝန်ကြီးစီကိုကိုဆွေဝင်းကတင်ပြခဲ့တဲ့အပေါ်သာသနာရေးဝန်ကြီးဌာနကဧပြီ5ရက်နေ့ရက်စွဲနဲ့သဘောထားမှတ်ချက်ထုတ်ပြန်လိုက်တာပါသာသနာရေးဝန်ကြီးဌာနရဲ့အကြောင်းပြန်ကြားချက်ထဲမှာတော့ဖြစ်ရက်တွေနဲ့ဥပဒေပုံမှန်တွေကိုကိုးကားပြီးကိုဆွေဝင်းရဲ့ရေးသားပြောဆိုချက်တွေဟာဥယျာသူကိုအတရေဖြက်ရမရောက်ဘူးလို့သုံးသပ်ကြောင်းသာသနာတော်နဲ့တသက်ပြီးဘလို့ညှိစွန့်ချက်မှမပါရှိကြောင်းဖော်ပြထားပါတယ်သာသနာရေးဝန်ကြီးဌာနအနေနဲ့အမှုကိစ္စတွေမှာရောင်းဝယ်ညှိနှိုင်းပေးတာမျိုးမဟုတ်ပဲဥပဒေရှုထောင့်ကနေသုံးသပ်ပြီးဝန်ကြီးဌာနရဲ့သဘောထားကိုထုတ်ပြန်ပေးတာဖြစ်တယ်လို့သာသနာရေးဝန်ကြီးဌာနမူဝါဒနဲ့ဥပဒေလုံထုံးလုံးကြီးစစ်စစ်ရေးနဲ့လုပ်ငန်းစစ်စစ်ရေးဌာနခွဲရဲ့ညွှန်ကြားရေးမှူးဦးမြင့်စောဝင်းက VOA ကိုပြောပါတယ်
အဲသာသနာရေးဝန်ကြီးနာသဘောထားကတော့ကျွန်တော်တို့ကဒါဥဆွေဝင်ကျွန်တော်တို့ဝန်ကြီးဌာနကိုသူရဲ့အဲ့ဒါအနေထားနဲ့ပတ်သက်ပြီးတော့လာပြီးတော့တင်ပြတယ်တင်ပြတဲ့အချိန်မှာအတူကအခုနှစ်ချက်ပေါ့လေဒါဥပုံမှာ66ဒါကြီးနဲ့သူ့ကိုတိုင်ကြားထားတယ်ခံရတယ်နောက်ဒါ295ကကြီးနဲ့အမှုဝင်ထားတယ်အဲ့ဒီအချက်နှစ်ချက်သူပြင်ပြတဲ့အချက်ပေါ်မှာလည်းကျွန်တော်တို့ကတစ်ချက်ချင်းနေနဲ့ဒါကျွန်တော်တို့ဝန်ကြီးဌာနဥပဒေရှုထောင့်နေသုံးသပ်ပြီးတော့ပဲဒါသူတို့သူ့ကိုအကြောင်းပြန်နေသဘောပါရောင်းဝယ်ညှိနှိုင်းတော့မဟုတ်ပါဘူးဒါအခုလက်ရှိဒီလိုဖြစ်လာတဲ့အနေအထားမှာပြင်ပြလို့ကျွန်တော်တို့ကပြန်ပြီးအကြောင်းပြန်တဲ့သဘောပါပဲ
ဥယျသူပါရာဇိကကြပြီးယဟန်ဘဝနှိဋ္ဌိတန်သွားပြီဆိုတဲ့အကြောင်းတွေလူမှုကွန်ရက်မှာရေးသားခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့ကိုဆွေဝင်းကိုမန္တလေးအမှတ်9ရဲစခန်းမှာကိုကျော်မျိုးရွှေဆိုသူကပုံမှန်66ခါနဲ့တရားစွဲဆိုထားတာပါဒါအပြင်ရန်ကုန်ကြောက်စရာမျိုးနဲ့ရဲစခန်းမှာလည်းရာဇသက်ကြီးဥပဒေပုံမှန်295ကကြီးနဲ့အခြားတူကအမှုဖွင့်ထားပါသေးတယ်။ဒီတော့တွင်ပါပဲဥယျသူကိုရာဇသက်ကြီးဥပဒေအရအရေးယူပေးဖို့ဒေါ်ဘုံမျိုးနယ်မှာနေထိုင်သူတူကမျိုးနယ်တရားရုံးကိုဥတိုက်လျှောက်ထားမှုအပေါ်တရားရုံးကအင်္ဂါနေ့မှာပဲပယ်ချလိုက်ပါတယ်။တခါအဲ့ဒီအထက်မှာပဲကိုဆွေဝင်းကိုဘာသာသာသနာပေါ်စော်ကားမှုနဲ့အရေးယူပေးဖို့လူ8000ကျော်ရဲ့လက်မှတ်ကောက်ယူပြီးဘာသာအဖွဲ့ကမန္တလေးတိုင်းသာသနာရေးဦးစီးဌာနကိုတောင်းဆိုထားတာလည်းရှိပါတယ်။ဘာသာတစ်ခုနဲ့တစ်ခုကြားအမုန်းပွားစီတဲ့ဘာသာရေးအထူးအရုံဖြစ်စေနိုင်တဲ့ဟောပြောမှုတွေလုပ်နေတာကြောင့်ပြီးခဲ့တဲ့မတ်လ10ရက်နေ့ကလေးကဥယျာသူကိုနိုင်ငံတော်တန်ခါမဟာနာယကအဖွဲ့ကတရားဟောခွင့်ပိတ်ပင်ထားတာလည်းဖြစ်ပါလိမ့်ရှင်။
နိုင်ငံခံသတင်းပေးပို့ထားပါ